ဒေါ်ရှင်များရှင်ကျမသိန်းခီထိုက်ပါကိုဗစ်-19ကူးတာခံရတဲ့အမေရိကန်သမ္မတတော်နဲ့ထွက်ရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်ပြီးတနင်္ဂနွေနေ့သတင်းစာရှင်းလင်းပွဲကိုကောက်နှုတ်တင်ပြပေးပါမယ်ဝေါ်တရီစစ်ဆေးရုံမှာသမ္မတထံကိုကူးတာမှုပေးနေတဲ့စစ်အဖွဲ့ဝင်တို့ဖြစ်တဲ့ဒေါက်တာဘရိုင်ယန်ဂါရီဘော်ဒီကသမ္မတရဲ့ကျန်းမာရေးအခြေအနေတိုးတက်မှုရှိတဲ့အကြောင်းအစောဆုံးတနင Today he feels well. He's been up and around. Our plan for today is to have him
out of bed as much as possible.
And we continue to plan to use a 5-day course of remdesivir.
Remdesivir ကို၅ရက်ဆေးဖက်ပြေအောင်ဆက်လက်ကုသဖို့စီစဉ်ထားကြောင်းသမရရဲ့အောက်ဆီဂျင်လေဗယ်ရော့ကျတဲ့အတွက်စနေနေ့ကပထမဆုံးအချိန်ဖြစ်နေဒက်ဆာမက်တဇုန်ကုထုံးပေးထားကြောင်းလောလောဆယ်မှာဒီအတိုင်းဆက်လက်ကုသသွားဖို့စီစဉ်ထားကြောင်းဒေါက်တာဘရိုင်ယန်ဂါရီဘော်ဒီကရှင်းပြသွားတာပါသမရထရန့်ရဲ့ဆရာဝန်ဖြစ်တဲ့ဒေါက်တာရှောင်းကွန်လီကတော့
Well, the president wears a mask anytime he's around us, and we're all wearing
our mask. သမရကို mask တက်ဖို့တိုက်တွန်းသွားမှာဖြစ်ပါတယ်လို့လဲဒေါက်တာရှောင်းကွန်လီကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။တနင်္ဂနွေနေ့က Watery စစ်ဆေးရုံရှင်မှာလုပ်တဲ့ဆယ်မိနစ်လောက်ကြာတဲ့သတင်းစာရှင်းလင်းပွဲမှာတော့တချို့အရေးကြီးတဲ့မေးခွန်းတွေကိုကုသရေးအဖွဲ့ဘက်ကမဖြေပါဘူး။သမရထွန်းအနေနဲ့အဆုတ်ထိခိုက်ခံစားရတာမျိုးရှိလားဆိုတဲ့မေးခွန်းမျိုးကိုဆရာဝန်တွေကမဖြေပါဘူး။သမရထွန်းနဲ့သမရကရောမီလာနီယာထွန်းတို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရကြောင်းကြာသာပြင်းကြီးကအတိအပြုတွေ့ရှိခဲ့တာပါဒီနောက်တောက်ချာနေမှာသမရထွန်းအပြင်းချပြီးအောက်ဆီဂျင်ပေးကြရပြီးတဲ့နောက်မှာဆေးရုံတက်ခဲ့ရတာဖြစ်တယ်လို့သမရရဲ့ဆရာဝန်ဒေါက်တာကွန်လီကရှင်းလင်းပြောဆိုခဲ့ပါတယ်ရှင်ကျွန်မတင်ကြီးထိုက်ပါ